ကျောင်းသူ289ဦးကိုပြန်မေးသမားတွေကပြန်လှုပ်ပေးလိုက်ပြီးသူတို့ကကျန်းမာရေးစစ်ဆေးပြီးနောက်မိသားစုတွေထံပြန်လည်ရောက်ရှိနေကြပြီလို့နိုင်ဂျီးရီးယားနိုင်ငံရဲ့ဇန်ဖာရာပြည်နယ်အရာရှိတွေကပြောပါတယ်။ target တူဖြစ်တဲ့ယာကူဘူဆန်နီကတော့အခုမှပြန်လည်လွတ်မြောက်လာတဲ့တမီးဖြစ်သူရဲ့အတန်ကိုတယ်လီဖုန်းကတဆင့်ကြားရပြီးနောက်သူဟာအစ်စ်ပြန်လည်မွေးဖွားသလိုဖြစ်သွားတယ်လို့ဆိုပါတယ်။ပြည်နယ်ရဲမင်းကြီးအဘူဒူယာရိုကတော့သူတို့ကိုစစ်ဆေးမြင်မြန်ပြီးတဲ့နောက်မိန်းကလေးငယ်တွေကကျန်းမာပျော်ရွှင်နေကြတယ်လို့ဆိုပါတယ်။ဆက်လက်ပြီးတော့သူကအစိုးရဦးဆောင်တဲ့ငင်းငင်းရေးဖြစ်စဉ်ကမိန်းကလေးငယ်တွေလွတ်မြောက်ရေးအတွက်အထောက်အကူဖြစ်စေခဲ့တယ်လို့ဆိုပါတယ်။သူကနောက်ပိုင်းမှာအသေးစိတ်ထုတ်ပြန်ကြေညာမယ်လို့ပြောဆိုခဲ့ပြီးပြန်ပင်းခွင့်အစီအစဉ်နဲ့လွတ်မြောက်ခဲ့ကြသလားဆိုတော့တော့ရှင်းရှင်းလင်းလင်းမသိရပါဘူး။နိုင်ဂျီးရီးယားသမ္မတမဟာမဒူဘူဟာရီကသူ့ရဲ့ Twitter မှာရေးသားတာကတော့တုံလို့ချက်ချောက်ပွဲအတွေ့အကြုံကငင်းငင်းစွာပြီးဆုံးသွားတာမျိုးပျော်ရွှင်မိတယ်လို့ဆိုပါတယ်။ဆလဘီသမရဘူဟာရီကစစ်တပ်နဲ့ရဲတွေကပြန်ပြီးသမားတွေကိုလိုက်လံရှင်းလင်းနေပြီးလူတို့ကိုရာဇဝမှုတွေရပ်တန့်စေဖို့အတွက်တနိုင်သမျှသတင်းချက်လက်တွေပေးပို့ကူညီကြဖို့တိုက်တွန်းထားပါတယ်။ဝီလန်တီကောင်နဲ့ဂျင်ဂျီဘီယွာကအစိုးရလေလံကြောင်းတစ်ခုကနေမိန်းကလေးငယ်319ဦးကိုပြီးခဲ့တဲ့တောက်ကြာနေ့ကပြန်ပြီးသမားတွေကပြန်ပြီးဆွဲခဲ့တာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်းလူအများအများပမာဏနဲ့ပြန်ပြီးဆွဲခြင်းတွေအတော်များများဖြစ်ပွားခဲ့ပြီးပြန်ပြီးသမားတွေကမချာခဏပြန်မင်းငွေတောင်းခံတာတွေလည်းရှိခဲ့ပါတယ်။